အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ဟာဒီဇင်ဘာလ၁ရက်နေ့မှာနေပြည်တော်ကိုသွားရောက်ပြီးအမျိုးသားလွှတ်တော်ဥက္ကဋ္ဌပြည်သူ့လွှတ်တော်ဥက္ကဋ္ဌအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။1988ခုနှစ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းဟီလာရီကလင်တန်ရဲ့ခီးစဉ်ကြောင့်ကမ္ဘာဒီမိုကရေစီအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်တိုးတက်လာတဲ့ခြေလှမ်းအဖြစ်လွှတ်တော်အမတ်တွေကကြိုဆိုကြပါတယ်။တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပေါ်ပိတ်ဆို့အရေးယူထားတာကိုရုံသိမ်းပေးအုံးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ဟီလာရီကလင်တန်နဲ့တွေ့ဆုံပွဲကိုတက်ရောက်မဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့အမျိုးသားလွှတ်တော်အမတ်ဒေါက်တာမြတ်ညာနာစုကအခုလိုပြောပါတယ်။
ဒီဝိုင်းရေးပိတ်ဆို့ထားတဲ့အခြေအနေပေါ်မူတည်ပြီးတော့ကကျွန်တော်တို့ကလည်းအခုကခြေလမ်းမမှန်တဲ့ပေါ်တော့လှမ်းနေရဲ့အရေးတခုတော့ရှိနေပါပြီ။အမေရိကန်အစိုးရနဲ့အမေရိကန်ပြည်သူတွေကလည်းကျွန်တော်တို့ခြေဆန်းတွေကိုစောင့်ကြည့်နေမှာပါ။အဲ့တော့ကျွန်တော်တို့ခြေဆန်းတွေဒီတိုင်းကဆက်လှမ်းနေရဆိုရင်ဒီဝိုင်းရေးပိတ်ဆို့မှုတွေရုပ်သိမ်းဖို့ကဖြစ်လာမှာပါ။အဲ့ဒါကိုအတင်းကျပ်ကြီးတောင်းဆိုဖို့တော့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဘက်ကလည်းရှေ့ဆက်ပြီးတော့ဒီဖြတ်ထပ်တိုးပြီးတော့လှုပ်ဆောင်အောင်ပါရှိပါသေးတယ်။နိုင်ငံရေးကျင်းသားတွေချွင်းချက်မရှိအကုန်လုံးပြန်ထုတ်ပေးဖို့ပေါ့နော်ဒါတွေကဓာတ်ရုပ်မှာကျန်နေပါသေးတယ်ကျန်ရှိနေသေးတဲ့အတွက်ကြောင့်မလို့ကိုယ့်ဘက်ကဆောင်ရွက်မှုတွေကိုမပြနိုင်သေးဘဲနဲ့တော့အဲ့ဒါစီးပွားရေးရုပ်သိမ်းမှုတွေကိုချက်ချင်းလှုပ်ဆောင်ပေးပါလို့ကျွန်တော်ပြောမထွက်နိုင်ပါဘူးခင်ဗ
ျရှမ်းတိုင်းသားမြတ်ဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်အမတ်နန်းဝါနုကတော့အမေရိကန်ဘက်ကပိတ်ဆို့အရေးယူထားတာကိုရုပ်သိမ်းပေးဖို့တင်ပြသွားမယ်လို့ပြောပါတယ်
သူတို့အနေနဲ့ကတော့ကျမတို့နိုင်ငံအပေါ်မှာသဘောထားလေးတော်တော်လေးတော့ပြောင်းလဲလာလိမ့်မယ်ဆိုတဲ့ဟာလည်းကျမတို့မျိုးလင့်တယ်ကျမတို့မျိုးလင့်တာအထူးအဖြစ်တော့ကျမတို့နိုင်ငံအတွက်စီးပွားရေးပိတ်ဆို့မှုပေါ့နော်အဲ့ဒီအနေအထားလေးကိုတော့ဖြေလျှော့ပေးနိုင်လိုက်မယ်ဆိုတဲ့ဟာကိုကျမတို့မျိုးလင့်နေရှင်နောက်ပြီးတောင်းလဲတောင်းဆိုချင်တော့ပေါ့နော်ကျမတို့နိုင်ငံကိုစီးပွားရေးပိတ်ဆို့မှုလုပ်နေတဲ့ဟာကိုဖြေလျှော့ပေးဖို့တောင်းလဲတောင်းပန်ချင်တယ်တောင်းလဲတောင်းဆိုချင်တယ်
အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်သွားဖို့လိုတယ်လို့လည်းရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီအမျိုးသားလွှတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ်
။နှစ်ပေါင်း90ကျော်လောက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးတူဒီဘက်ကိုနော်ကျွန်တော်တို့နိုင်ငံတော်ကိုလာရေးဆိုတာနော်ဒီလဟတာတို့မဖြစ်နိုင်ပါဘူးပေါ့နော်ကျွန်တော်တို့ဘက်ကပြုပြင်ပေးရမယ့်အချက်တွေလည်းပြုပြင်ပေးနိုင်အောင်ကျွန်တော်တို့ဘက်ကအစိုးရကလည်းစူးစမ်းမှာပါအဲ့လိုမျိုးပေါ့နော်ဒါအမေရိကန်ပြည်ထောင်စုဘက်ကလည်းလမ်းဖွင့်ပေးတဲ့ဥစ္စာလေးတွေကိုဒီမိုကရေစီလမ်းကြောင်းကိုပိုများများရောက်နိုင်အောင်လမ်းဖွင့်ပေးနိုင်မယ်လို့ပြောလင်ပါတယ်ဟိုဟိုအမျိုးပေါ့နော်နှစ်ဦးနှစ်ဖက်နော်ဒီရှစ်တောင်ဝါဆက်ရဲ့ဒီကျွန်တော်တို့နိုင်ငံဆွေနဲ့ဒါအဓိကပထဝီနေသားရဒီရှိတဲ့နေသားမှာရှိနေလို့လမ်းဖွင့်ပေးခြင်းအပြင်လည်းနိုင်ငံပြည်သူတွေလည်းအကျိုးပိုများစေမှာမို့လို့ကျွန်တော်တို့ကတော့အများကြီးပြောလဲပါတယ်
။2010ရွေးကောက်ပွဲရလဒ်ကနေပေါ်ပေါက်လာတဲ့ပြည်ထောင်စုလွှတ်တော်ကိုနိုင်ငံတကာတန်တမန်အဆင့်မြင့်ကိုယ်စားလှယ်တွေလာရောက်ခြင်းအပြင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာပိုပြီးထိရောက်မှုတွေရှိလာတယ်လို့ဒေါက်တာမြတ်ညာနာစုကပြောပါတယ
်။ပြမအောင်ဆိုမစ္စတာဂျွန်မက်ကိန်းလာတယ်ပေါ့နော်။ဒါတဲ့ခါကျတော့ကျွန်တော်တို့ဒီမှာလွှတ်တော်ရဲ့အချင်းချင်းကိုလည်းသူမြင်သွားတာပေါ့။မြင်သွားပြီးတဲ့ခါကျတော့ကျွန်တော်တို့ဒီမှာဟိုအမေရိကန်စံနှုန်းအမေရိကန်ပြည်ထောင်နဲ့တိုက်မယ်ဆိုရင်တော့ကျွန်တော်တို့တော်တော်လေးကဒီဒီမိုကရက်တစ်စံအရာဆိုရင်တော့တော်တော်လေးအလန်းဝေးနေဦးမှာပါသို့တော့နှစ်ပေါင်း50 60လောက်အတွင်းမှာပြန်လည်ပေါ်ပေါက်လာတဲ့ဒီမိုကရေစီအခြေအနေကိုတို့လည်းအတိုက်အတာတစ်ခုထိတော့လက်ခံနေကျင်းရအားရမှုရှိတယ်ဆိုထင်ပါတယ်ဒါကြောင့်မလို့လည်းဆက်ဆံရေးပုံမှုပြီးတော့တော့ဖြစ်ထွန်းလာတယ်ပုံမှုကြီးကတဲ့အစီအစဉ်တွေဖြစ်လာတယ်ကြီးကတဲ့ဆက်ဆံရေးရည်ရည်တဲ့ရွေးထွေးတဲ့ဆက်ဆံရေးဖြစ်လာရဲ့လို့ကျွန်တော်ကတော့အချင်းချင်းယူဆပါတယ်
။အမေရိကန်နိုင်ငံသားဝင်ကြီးဟီလာရီကလင်တန်ဟာလွှတ်တော်ကိုယ်စားလှယ်တွေအပြင်တိုင်းရင်းသားပါတီအဖွဲ့အစည်းခေါင်းဆောင်တွေနဲ့တိုင်းရင်းသားပါတီအဖွဲ့အစည်းခေါင်းဆောင်တွေနဲ့ဒီဇင်ဘာလ2ရက်နေ့မှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။လက်ရှိတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုမေးမြန်းဆွေးနွေးမှာဖြစ်တယ်လို့ဆွေးနွေးပွဲကိုတက်ရောက်မဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဗဟိုအလုပ်မှုဆောင်ဦးစောယွန်းပိုင်က RFA ကိုပြောပါတယ်ရှင်။